ဒီမှာဒီမိုကရေစီခေါင်းဆောင်တော်အောင်ဆန်းစုကြည်တိုက်ခိုက်ခံခဲ့ရတဲ့ဒီပေးရင်စံဖတ်မှုအတွင်းအဓိကပါဝင်ခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ရဲ့လှုပ်ရက်တွေအကြံစီတွေနဲ့ပတ်သက်လို့ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစုအန်ဒီဒီကဒီကနေ့အစည်းအဝေးခန်းစားတဲ့အကြောင်းထုတ်ပြန်ခဲ့တယ်လို့သိရပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးစမတ်လို ို့ညီပေးထားတဲ့စာမျက်နှာ88မျက်နှာပါဝင်တဲ့အခုစီရင်ခံစာကို NTD ကထုတ်ပြန်လိုက်ပြီးဒီကနေ့မှာတော့ဘန်ကောက်မြို့နိုင်ငံသားသတင်းစာဆရာများတင်ထိုင်မှာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အခုထုတ်ပြန်လိုက်တဲ့စီရင်ခံစာနဲ့ပတ်သက်ပြီး NTD ရဲ့ဥက္ကဋ္ဌဖြစ်သူဒေါခင်အောင်မကိုမေးမြန်းရမှာတော့
ဒီရောထုတ်တဲ့ယူရချက်ကတော့ပြောမယ်ဆိုရင်ကျမတို့အနေနဲ့ကဘာကိုကောကျမတို့ဒီမြန်မာပြည်သူလူထုကိုကောသိစေချင်တာကကြက်ခိုင်ခွင့်ပြုရေးအတင်းကသာမန်သိတဲ့အတင်းတစ်ခုမဟုတ်ဘူးသူတို့ကလူ့အခွင့်အရေးချိုးဖောက်မှုတွေနိုင်ငံရေးဖိနှိပ်မှုတွေအကြမ်းဖက်မှုတွေကိုနာဖကိုစားလက်ကင်တုပ်အနေနဲ့ဆောင်ရွက်နေတယ်ပြည်သူနဲ့ပြည်သူချင်းကိုပြန်ပြီးတော့မှဟိုအကြမ်းဖက်မှုတွေကျူးလွန်အောင်လို့အပြေးအမြောက်ပြုနေတဲ့ဥစ္စာတွေဒီမိုကရေစီထောက်ရှားမှုရပဲကြည်ကြည်လာဒီလူထု civil society ရဲ့ရှင်သန်မှုအခွင့်အရေးတိုးတက်မှုဘက်ကပဲကြည်ကြည်ဒီ USD ရေဘလောက်အနေနဲ့ကြီးရယ်ဆိုတဲ့ပုံမှာပြည်သူကအဲ့လောက်ကြီးတတိထားမိသေးရလို့ကျမတို့မထင်ဘူးဆိုတော့အဲ့ဒါလေကိုမြန်မာနိုင်ငံကပြည်သူတွေကြားထဲမှာတတိထားမှုတွေလည်းဖြစ်အောင်နောက်ပိုင်းဟိုကိုယ့်ရဲ့စံတမပါဘဲနဲ့ဟိုသူတို့အဖွဲ့ဝင်လောက်တဲ့ကိစ္စတွေကိုငင်းဆန်လို့ရရင်လည်းစံဖို့အတွက်ကိုလည်းတိုက်တွန်းခြင်းတယ
်မြန်မာစစ်ဆိုးရကချက်ဖုံဖွဲ့ကိုနိုင်ငံရေးလူမှုရေးကဏ္ဍတွေမှာရှည်တန်းတင်လာတဲ့အနေနဲ့ပတ်သက်လို့လည်းဒေါခင်အောင်မကပြောဆိုရမှာ
2003မှာ2005မှာသူနိုင်ငံရေးပါတီတစ်ခုအနေနဲ့အတွင်ကြောင်းမဲ့ဆွေးပုံစံမျိုးကိုသူတို့ကလေးစားရဲ့ရှင်းလင်းပွဲတွေမှာပြောလာရတယ်ကျွန်တော်တို့ရှိတဲ့အခါမှာအခုလောလောဆယ်ရှိနေတဲ့အမျိုးသားညီလာခံထဲမှာကိုစက်ခိုင်ဆုံးကြီးအတင်းအဖွဲ့ဝင်က633ယောက်ဆိုတော့ပြောမယ်ဆိုရင်58ယောက်ခန့်တော့ဖြစ်နေတယ်ဆိုတော့စစ်တပ်ကနေပြီးတော့မှ25ယောက်ခန့်တော့စစ်တပ်အာဏာကိုနာမည်အနာဂတ်နိုင်ငံရေးမှာကြားဖို့အတွက်ပြောနေတဲ့အချိန်ထဲမှာပဲဒီနာဖကသူ့ရဲ့ဒီ uniform နဲ့မဟုတ်တဲ့အခြားမျက်နှာစာတစ်ခုပေါ့ USCA ကိုတုံးပြီးတော့သူတို့နိုင်ငံရေးမှာသူတို့ရဲ့အာဏာဆက်ပြီးတည်နေဖို့အတွက်ကို USCA နဲ့သူတို့အခုတည်းကတတိထကြအခြေခံအောင်လုပ်ပြီးဝင်ထားပြီးသားဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုတောင်းတတ်တယ်လေ
မြန်မာစစ်ဆိုးရရဲ့အကြီးကဲဗိုလ်ချုပ်မှုကြီးသန့်ရွှေနိုင်ငံကအဖြစ်ပါဝင်နေတဲ့တက်ဖွန်ဖွဲ့ရဲ့အင်အားအခုဆိုရင်မြန်မာပြည်လူ့ဦးရေရဲ့ထက်ဝက်နီးပါးလောက်တည်ရှိနေပြီဖြစ်တဲ့အတွက်အသင်းကြီးကအောင်မြင်မှုရနေပြီလို့လည်းမြန်မာစစ်ဆိုးရကပြောလို့ရှိပါတယ်ဒါပေမဲ့လည်းဒီလိုဖွဲ့ဝင်တွေများပြားလာရတာဟာသူတို့သဘောဆန္ဒရမဟုတ်ဘူးလို့ဒေါခင်အောင်မကပြောပါတယ
်တကယ်တမ်းပြည်သူတွေကအတင်းဝင်ဖြစ်ဖို့တရားဓမ္မစုဆောင်းခံရတာလေကျွန်တော်တို့တွေ့တာကလူအတိုင်းဝိုင်းရဲ့၄နေရာမှာသူတို့အဖွဲ့ဝင်ဖြစ်တိမ့်တွင်းတာသတွေ့ရတယ်အဲ့ဒါကပညာရေးနယ်ပယ်ပဲမှာပြီးတော့စီးပွားရေးနယ်ပယ်နဲ့ပြီးလို့ရှိရင်အစိုးရဝန်ထမ်းနယ်ပယ်မှာပြီးလို့ရှိရင်နောက်တစ်ခုကတော့ဒီကျွန်တော်တို့အတိုက်ခံအင်အားစုတွေကြားထဲမှာပါသူတို့အဖွဲ့ဝင်ဖြစ်ဖို့အတင်းစီရောက်တွေတိမ့်တွင်းတာတွေတွေ့ရတယ
်အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကတော့6လကြာလေးလာသူတွေကသူလုပ်မှုတွေအပြင်ချက်ဖုံဖွဲ့ဝင်20ကိုမင်းမြဲစုံစမ်းမှုတွေပေါ်အခြေခံပြီး NTD ဖွဲ့ကပြုစုခဲ့တာဖြစ်တယ်လို့လည်းသိရှိရပါတယ်